တမရကတင်ယူထားတဲ့မြေယာရီနဲ့ပတ်သက်လို့အခုနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စကတော့ရန်ကုန်တိုင်းလှိုင်မြို့နယ်အာကစားရုံနဲ့အာကစားခွင့်ပြန်လည်ရရှိရေးလွှတ်တော်ဘက်ကကြိုးပမ်းမှုတစ်ခုဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ပြန်မပေးနိုင်ဘူးလို့ယတိပြတ်ပြောဆိုခဲ့ပါတယ်။လှိုင်မြို့နယ်ဘက်ကဒီလူမှုအသုံးပြုနိုင်မဲ့အာကစားခွင့်တစ်ခုရရှိရေးဆက်လက်စူးစမ်းသွားမယ်လို့လည်းပြောပါတယ်။ဒီကြောင့်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တမရအစိုးရနောက်သူတို့နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေရဲ့မြေသိမ်းရာသေးအငင်းပွားမှုတွေကမြန်မာအသွင်ကူးပြောင်းရေးကာလအဓိကကြုံတွေ့နေရတဲ့အခြေအနေတစ်ခုဖြစ်ပါတယ်။စစ်ဆိုးရလက်ထက်မှာတမတော်ကရယူထားတဲ့ရန်ကုန်တိုင်းလှိုင်မြို့နယ်အာကစားယုံနဲ့အာကစားခွင်းကိုပြည်သူကိုပြန်ပေးနိုင်မလားလို့ဒီကနေ့ပြည်သူ့လွှတ်တော်မှာတင်ပြမေးမြန်းတာမှာတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဘိုချုပ်မြင့်ွယ်ကပြန်မပေးနိုင်ဘူးလို့ရည်ပြတ်ညှင်းဆန်သွားပါတယ်။
လိုက်အားတို့ပါဝင်ရေဒီယာစတုတ္တမ95လေးဧကကြီးသောက်လို့ရေဝင်ဌာနမှာကာကွယ်ရေးဝန်ဌာနတို့ကြွေးကြောင်းပြည့်ရခဲ့ပြီးဖြစ်ပြီးလက်ရှိတွင်လည်းစူပါအားသောယုံတွင်တမရုံနှင့်ဒေသတွင်းမှလူငယ်များနိုင်ငံတော်အတွက်ကုကျွန်သောအားကောင်းများထုတ်ပေါ်လာစီရန်ရည်ရွယ်၍လေ့ကျင့်ဆောင်လျက်ရှိခြင်းနှင့်ရန်ကုန်တိုင်းစစ်သားတို့ကူရောအောင်မှုအောက်ရှိတိုင်းရင်းတပ်ဖွဲ့များနေဖြင့်လေ့ကျင့်ရင်းနှင့်ပြိုင်ပွဲကျင်းပရေးအတွက်တခုတည်းသောမိုးလုံလေလုံအားကားခွင့်နေရာအဖြစ်အသုံးပြုလျက်ရှိသောကြောင့်ကျန်လေသလိုပြရနိုင်ခြင်းမရှိပါကြောင်းဒေသစွာရှင်းလင်းဖြေကြားအပ်ပါတယ်
။လှိုင်မျိုးနယ်ပြည်သူတွေအတွက်အားကစားခွင့်အစားများပေးနိုင်မလားဆိုပြီးလှိုင်မျိုးနယ်ပြည်သူ့လွှတ်တော်အမတ်ရဲ့မေးမြန်းမှုကိုတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဘိုချုပ်မြင့်ွယ်ကအခုလိုဖြေကြားပါတယ်
။ဘိုတော်ရုံကြီးကတော့သူ့မျိုးနယ်ရဲ့လူဝဲချက်အရသူတို့ဟိုအားကစားဖွဲ့ကိုစီမံပြရမယ်ကိစ္စဖြစ်ပါတယ်။ဒါကြောင့်ဆိုတော့ဒီကိစ္စတော့သူတို့ကာကွယ်ရေးဝန်ကြီးဌာနရောသက်သာရေးမရှိပါဘူး။ဒါတမရရင်အရောက်ကြီးဌာနဆက်ဆောင်ပြီးမှဖြစ်ပါတ
ယ်။လှိုင်မြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးအောင်ကျော်ကျော်ဦးကတော့ကစားကွင်းပန်းချံတစ်ခုခုရာရေးဆက်ပြီးတော့စူးစမ်းပါမယ်လို့ပြောပါတယ်
။လှိုင်မြို့နယ်မှာတော့အားကစားချက်မှာတည်ယုံမှမရှိဘူး။ပန်းချံလည်းမရှိဘူး။အဲ့တော့ရှိတာဒီတည်ယုံမှရှိတာ။အဲ့တော့ကျွန်တော်တို့ဒီရှစ်ဆက်ချင်းရေးတော့ဘုံတော့သူတို့ကလာပြီးတက်ဆန်းချိုင်နေရှိသွားတာဟုတ်တယ်။အဲ့လေပြန်တောင်းတော့အဲကျွန်တော်တို့ဆက်လုပ်တော့မလဲ။သူကကျွန်တော်ကမြေအစားတောင်းတာဗျာ။ဒီလိုအားသာရင်ဒီတော့ပြန်မပေးနိုင်ဘူးဖြေတဲ့အခါကျတော့ကျွန်တော်ဆက်ဆက်မေးကုန်ပါအားသာရင်ပြန်မပေးနိုင်ရင်ကျွန်တော်လှိုင်မြို့နယ်မှာတက်ကတိန်ထားတဲ့မြေကြီးရှိတယ်အဲ့ဒီကနေပြီးအစားပြန်ပေးနိုင်လားလို့ပြီးရပြီးတော့သူကအားသာဝင်ကြီးဌာနကတင်လိုက်တဲ့အားသာဝင်ကြီးဌာနကလည်းတစင်အစိုးရကိုပြင်ပြတောင်းခံညှိနှိုင်းဆောင်ပြီးတော့မယ်ဖြေပါ
မြေ73ဧကကျော်ကျဲတဲ့လှိုင်အားကစားခွင့်နဲ့အားကစားယုံကိုတော့တက်မတော်ဘက်ကရယူထားပြီးစီးပွားရေးလုပ်ငန်းရှင်ကြီးဦးတေစားရဲ့ရန်ကုန် United ဘောလုံးအသင်းကိုငှားရမ်းထားတာလို့လဲလွှတ်တော်မှဦးအောင်ကျော်ကျော်ဦးကပြောပါတယ်
။သူအားကစားယုံမဲ့သုံးတာအားကစားခွင့်ရကိုကြတော့ဒီဦးတေစားရဲ့ရန်ကုန် United ဘောလုံးအသင်းကိုငှားတာ။ဒီဘက်ကအားကစားယုံယူကြတော့တက်မတော်ဘောလီရောပြိုင်ပွဲလုပ်တယ်တက်မတော်လက်ဝေးပွဲတွေလုပ်တယ်
လက်တလုံးမှာတော့လှိုင်မြို့နယ်ကလူငယ်ဖူးဆဲအသင်းအပါအဝင်လူငယ်ကစားသမားတွေကလေ့ကျင့်ကစားဖို့ရန်ကုန်တက္ကသိုလ်ခွင်းကိုအခပေးငှားရမ်းချရတာကြောင့်ရောမြို့နယ်မှာနေတဲ့လူထုအတွေ့လူထုဆိုင်ရာအကစားပွဲပွဲလန်းသဖြင့်အပန်းဖြေအနားယူစရာပြည်သူပိုင်းအကစားခွင့်ပန်းချံတစ်ခုမှမရှိတာကြောင့်ရောနေရာတစ်နေရာရဖို့ကြိုးပမ်းနေကြတယ်လို့လည်းပြောပါတယ်မြေသိမ်းရာသေးအငင်းပွားမှုတွေကိုပြီးခဲ့တဲ့တမရဦးသိန်းစိန်လက်ထက်ပြည်ထောင်စုလွှတ်တော်လေယာမြေသိမ်းဆဲခံရမှုစုံစမ်းရေးကော်မရှင်ကနိုင်ငံတွင်းမြေယာသိမ်းဆဲမှုတွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်ထားပါဗျ။အဲ့ဒီအစီရင်ခံစာမှာတော့မြမတက်မတော်ကသိမ်းယူထားတဲ့မြေဧက2သိန်းကျော်ရှိပြီးဒီထဲကဧက4000နီးပါးကိုပြန်အပ်ခဲ့တယ်လို့ဖော်ပြထားပါဗျ။နိုင်ငံတော်မှာလည်းမြေသိမ်းရာသိမ်းမှုတွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ပါလိမ့်ရှင်။